ကိုရိုနာဗိုင်းရပ်စ်ကရောဂါတိုက်ဖျက်ရေးမှာဗိုင်းရပ်စ်ထက်ပိုပြီးကြီးမားလာတဲ့ချင်းချောက်မှုကကမ္ဘာဥဆောင်မှုလိဟင်းလာတာဖြစ်ပြီးကပ်ဘေးအရေးကနိုင်ငံရေးအသွင်ဆောင်းလာနေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO အကြီးအကဲကတင်းနှင်းလာနေမှာပြောဆိုလိုက်ပါတယ်။အမျိုးသားညီညွတ်မှုနဲ့ကမ္ဘာတစ်လွှာစည်းရုံးမှုအရေးတကြီးလိုအပ်နေပါတယ်။ကပ်ဘေးရောဂါကိုနိုင်ငံရေးဇက်သွင်းတာကြောင့်ပိုပြီးကြီးထွားလာနေတယ်လို့ WHO အကြီးအကဲဒေါက်တာ Tedros Adhanom Ghebreyesus ကတင်းနှင်းလာနေရုပ်သံကနေတဆင့်ဒူဘိုင်းအခြေစိုက် World Government Summit မှာပြောကြားခဲ့တာဖြစ်ပါတယ်
The greatest threat we face now is not the virus itself. It's the lack of global solidarity and global leadership.
အခုချိန်မှာအကြီးမားဆုံးချင်းချောက်မှုက virus မဟုတ်တော့ဘဲကမ္ဘာမှာစီးလုံးညီညွတ်မှုနဲ့ခေါင်းဆောင်မှုမရှိတာဖြစ်တယ်လို့ WHO အကြီးအကဲကထပ်လောင်းပြောပါတယ်။ကပ်ဘေးရောဂါအရေးကိုနိုင်ငံရေးဇက်သွင်းနေတယ်လို့သူထင်မြင်ယူဆထားသူဘသူဆိုတာကိုတော့ WHO အကြီးအကဲကပြောဆိုမသွားပါဘူး။ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုကို WHO ရဲ့တုံ့ပြန်ကင်တွယ်မှုကသိပ်ပြီးနှေးကွေးလွန်းတယ်။နောက်တရုတ်ကိုသိပ်ပြီးအမွန်းတင်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဝေဖန်ထားတာပါ။ဒါအပြင် WHO ကိုပေးနေတဲ့အမေရိကန်ရန်ပုံငွေအလုံးကိုဖျက်ဖို့လည်းချင်းချောက်ထားပါတယ်။ကမ္ဘာတစ်လွှာကိုဗစ် -19 ကူးစက်မှုကတော့တနင်္လာနေ့မှာ9000ကျော်ထိရောက်ရှိသွားပါပြီ။